နာဝေရောဏိဒိက္ခဝရံတမာဓိယာမိဣဒံမိတိလံနိဗ္ဗာနတပစ္စယောဟောတုတိတရဏိနသဟပိသတိလံဓမ္မံတာရကံကတဝအပမဒိနသမ္ပါဒိတာလေနည်းနည်းထည့်ဟုတ်ဟုတ်ထုတ်ဖို့မဟုတ်ဘူးလောအောင်ထားဖို့လက်ခံလိ
ုက卸下来啊走走来吧
散了叫一下不散了叫一下
叫一
下叫
一下你们在干啥 OK 对我记得记得
သနတော်နှစ်2562နှစ်ကောဇာတက္ကရာ1380ပြည့်နှစ်ပြာဒုလဝိကျော်6ရက်2019ခုနှစ်ဇန်နဝါရီလ26ရက်စနေနေ့ရန်ကုန်တိုင်းဒေသကြီးစံကျောင်းမြို့နယ်စံကျောင်းလမ်းအမှတ်104စံကျောင်းဂါဒင်း residence ธรรมะมันถ้าด้วยสิ่งจะมาพิโลอาทิอธุธรรมะตัวเองขนาดไหนสัญชาติการเรียนรู้สิ่งพุทธเจ้าเทียมมาพิชิตอามาดาดานะธรรมะดานะพิชิตหัวใจอัตโตตุเตจีบวาอาจารย์เดียมยาเดียดิธนาดูเนี่ยสอบยาหัวใจเลยสมัติยาโรรีเลยอันไหนไหนน่าจะต้องมีสุนุชินลู่ใดลู่ใดฮะนี่มีรู้อันไหนด่ายาชีวาดูเดชามาพิจิตรอาจารย์หนูส่วนเนี่ยสอบยาเย่สมัติยาโรฮะအကျဉ်းနာတရားကိုအခြေခံထားပြီးတော့အသိပညာတရားနဲ့ဟောတာဖြစ်တော့ကြောင့်လွယ်မှမှုမရှိဘူးဒါကြောင့်မို့ဘုရားဘာသာဝင်နေသိကြတဲ့တရားကုံတော်6ပါးဆိုတဲ့မယ်သွားခါတော်ပကဝတ္တဓမ္မသစ္စာပြားကဓမ္မကိုဟောတဲ့အခါမှာလွယ်မှားတာတစ်ခုမှမရှိစေရဘူးအတိအကျအမှန်ကန်ပဲဟောတာဖြစ်တယ်။မှန်ကန်မှုဆိုတာလောကမှာသူတဘာဝအတိုင်းရှိနေတာဖြစ်တယ်။လွယ်မှားမှုကထုတ်ဖော်ပြောဆိုသူရဲ့လွယ်မှားမှုသာဖြစ်တယ်။တရားဓမ္မဆိုတာလွယ်မှားတာမရှိဘူးလို့ပြော။တဘာဝတရားကြီးဟာသူ့ဘာသူအကြောင်းနဲ့အကျိုးနဲ့ဆက်သွယ်နေတာသာဖြစ်တယ်။တဘာဝတရားနဲ့နေထိုင်ကြတဲ့လူသားတွေရဲ့အသိဉာဏ်မလုံလောက်မှုကြောင့်တဘာဝတရားကိုဆန့်ကျင်တာလုံးလို့ရှိရင်တော့လွယ်မှားမှုတွေကျုံရတတ်တယ်ပေါ့တဘာဝတရားဆိုတာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ထင်ရှားတာတစ်ခုပြောရမယ်ဆိုရင်မိရဲ့တဘာဝဟာပူတယ်ဆွဲလောင်တဲ့နေရာကိုဖြည့်ဆည်းပြတ်တတ်တယ်ပူရဲလောင်းနေပေါ့ဘယ်ခက်ကမိပဲဖြစ်ဖြစ်ပူခြင်းလောင်းခြင်းဆိုတဲ့သဘာဝတရားရှိတယ်အဲ့ဒီပူတဲ့လောင်းတဲ့သဘာဝတရားကိုအစင်ချင်းကင်းမဲ့စွာတွားရောက်ကိုင်းတယ်မဲ့ဆိုရင်ပူခြင်းနဲ့လောင်းခံရခြင်းဆိုဖြစ်မှာလောကမှာပြောင်းလဲလို့မရနိုင်တဲ့သဘောဝတရားကြီးတွေရှိနေတာဖြစ်တယ်အကြောင်းနဲ့အကျိုးအကောင်းနဲ့အဆိုးဆိုတာသူ့ဘာသူတွဲဖက်ပြီးတော့နေတာအဲ့ဒီသဘောဝတရားရဲ့အနေထားကိုတည်တဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့သဘောဝတရားကိုဖယ်ရှားပြီးကောင်းတဲ့သဘောဝတရားကိုကိုယ်ရင်ထဲနှလုံးထဲမှာဖြစ်စေဖြစ်အောင်လုပ်နိုင်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလူတော်လူကောင်းဖြစ်လာလူတော်လူကောင်းဖြစ်ပြီးကောင်းကျိုးချမ်းသာတွေရရှိလာတာဖြစ်တယ်အဲ့တော့ဘယ်အရာကအရေးကြီးဆုံးလဲလို့ဆိုလို့ရှိရင်အသိပညာဟာအရေးကြီးဆုံးပဲဖြစ်တယ်အဲ့ဒီအသိပညာရဲ့အခြေခံကတော့သီလပဲဖြစ်တယ်ကိုယ်ချင်းတိလနဲ့အသိပညာဒီနှစ်ရပေါင်းဆက်ထားမယ်ဆိုရင်အရာရာမှာအောင်မြင်မှုကိုရနိုင်တယ်လို့လူတွေရဲ့အကောင်းဆုံးအရေးချင်းနှစ်ရလို့ပြောရမယ်ဆိုရင်တိလနဲ့ပညာသာဖြစ်တယ်တခြားအရေးချင်းတွေမလိုအဘူလားဆိုလိုအပ်တယ်သို့တော့တခြားအရေးချင်းတွေဟာလို့အပ်ချက်အနေနဲ့သာပါဝင်တာဖြစ်တာအရေးကြီးတဲ့အနေနဲ့ပါဝင်တာဖြစ်တာမဟုတ်ဘူး။ဒါမို့အရေးကြီးဆုံးအရေးချင်းနှစ်ရပ်ကိုပြောပါဆိုလို့ရှိရင်ကိုကျင်းသီလနဲ့ပညာဟာအရေးကြီးဆုံးပဲ။ယသဗျာကမိန့်ကြားတဲ့အခါအားကြောင့်ဒီနှစ်ခုဟာအရေးကြီးလေလို့ဆိုသီလနဲ့မှအသိပညာဟာအယောင်ထွက်တယ်။ပညာနဲ့မှအသိပညာဟာလည်းပဲပြည့်စုံတယ်လို့ဒီနှစ်ခုပါဠိစကားလုံးမှာ ตีละปริโดดาปัญญาเนี่ยปัญญากูตีละเนี่ยอายังดีไม่ยามเองลูกที่เราสรุปเลยปริโดดาสระสิจตันเซนเองเลยดูพิวริฟายเสร็จสักแล้วมั้งตีละเนี่ยปัญญากูสิจตันเซนพิวริฟายแล้วมั้งลูกสรุปนะคะปัญญาปริโดดาตีละปัญญาเนี่ยตีละอุดค่ะสิจอมยังเดียมเองลูกสรุปเอริยิชินเนยะฮะชินด้วยลาบีโรดูเรียดนะมาอาดายดาตะคุชาวตีที่เอาพี่พี่ส่งละเมย์สรุษิที่ปกโกฮะพระว่ามาพระมาเอาดันเอาดันจับตัวมาหูกูเจนตีลาเบกันเลยสิมเนี่ยอดีปัญญาเบกันเลยสิมเนี่ยကိုကျင်းတိလာတော့ကောင်းပါရဲ့ပညာမရှိဘူးဆိုကြတော့လွယ်မမှုတွေနဲ့ကြုံရတာပြန်ပညာတော့ရှိတယ်ကိုကျင်းတရားမကောင်းဘူးဆိုတဲ့အခါကျတော့ကောက်ချစ်ဆင်းလဲတဲ့လူဖြစ်သွားတတ်တယ်အဲ့တော့ပညာကဒီပညာကအမှားအမှန်ကိုသိပြီးလမ်းကြောင်းဖြောင်းအောင်ထိမ့်ပေးတာပဲဖြစ်တယ်တိလာကကိုချင်းတရားကိုသိခါကိုထိမ့်သိမ့်တာဖြစ်တယ်အဲ့ဒီနှစ်ခုပေါင်းဆက်လိုက်ပြီးဆိုရင်သူဟာကောင်အထက်တန်းတစ်ယောက်ရောက်သွားနိုင်တယ်တဘာဝတရားတစ်ခုစဉ်းစားကြည့်ပေါ့လမ်းပေါ်မှာကားမောင်းနေတယ်ဟိုက်ဝေးမှာကားမောင်းနေတယ်ဆိုရင်စပီးရှိတယ်ထိမ့်ကြောင်းနဲ့စတီးယာတင်ရှိတယ်ဒီနှစ်ခုဟာကိုထိန်းနိုင်တဲ့အတိုင်းတာကားကိုကိုထိန်းနိုင်တဲ့အတိုင်းတာထိအောင်စပီးတင်ပြီးမောင်းမယ်လမ်းကလည်းဖြောင်ဖြူးတယ်ဆိုလို့ရှင်အနည်းမရှိဘူးကဲပြီထိန်းနိုင်တဲ့အတိုင်းတာနဲ့လွန်ပြီးတော့စပီးကိုတင်မယ်ဆိုလို့ရှင်ဒီကဒီလိုကဒုက္ခရောက်သွားနိုင်တယ်ထို့တူပဲသီလနဲ့ပညာဟာလည်းပဲတစ်ခုနဲ့တစ်ခုပြန်လည်ထိန်းကြောင်းပြီးတော့ဘဝလမ်းကြောင်းကိုသွားရမှာဖြစ်တယ်။ကာမောင်းတယ်လို့ပဲထိန်းကြောင်းပြီးတော့ကိုယ်ဘဝကိုယ်သွားတဲ့လမ်းဖြောင်းတန်းအောင်လုပ်အောင်။ပညာနဲ့သွားမယ့်နေရာကိုစဉ်းညင်စဉ်းစားတယ်။သီလနဲ့ကိုယ့်ချက်တရားကိုထိန်းတယ်ဆိုရင်ဒီနှစ်ခုဟာတစ်ခုနဲ့တစ်ခုပြန်လည်ထိန်းကြောင်းပြီးလူရစခန်းကိုရောက်နိုင်တာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားကဆုံးမတယ်။သီလရှိမှပညာရှိနိုင်တယ်။ပညာရှိမှသီလရှိနိုင်တယ်။ဒီနှစ်ခုကပေါင်းစပ်နေတာဖြစ်တယ်။အော်သီလမရှိဘဲနဲ့ပညာရှိလို့မရဘူးလားလို့ဆိုတာ။အဲ့ဒါပညာအစစ်မဟုတ်ဘူးပေါ့နော်။ပညာအစစ်မဟုတ်လောကလူတွေကပညာဆိုတဲ့သဘောတရားကျေပြန့်နေတော့ဒီသင်ယူထားတဲ့အကြောင်းအရာတွေကိုပဲပညာလို့သတ်မှတ်နေကြတယ်အဲ့ဒါတွေကဥပမာမယ်ငယ်စဉ်ကစားပြီးကျောင်းနေပြီးသင်ယူကြတဲ့ဘာသင်တာတုံးဆိုပညာသင်တယ်လို့ပြောတာတကယ်ကတော့အဲ့ဒါ subject matter သုတလို့ခေါ်တယ်နော်ပညာလို့မခေါ်သေးဘူးသုတလို့ပဲခေါ်တယ်။သုတဆိုတာနားထောင်ထားတဲ့အကြောင်းအရာများသာဖြစ်တယ်။အဲ့ဒီပုံမှာစဉ်းကျင်စဉ်းစားပြီးသိရှိနားလည်သဘောပေါက်ထားမှပညာလို့ဆိုလိုတယ်။အနည်းဆိုရင်သုတကိုသာပညာခေါ်မယ်ဆိုလို့ရှိရင်သင်ယူထားတဲ့အကြောင်းအရာများများရှိနေလေသူကပညာတတ်လေလေလို့ဒီလိုဖြစ်မှာမဟုတ်ဘူး။လူမှာစာတွေးလက်တွေးဆိုတာ2မျိုးရှိတယ်သုတဆိုတာပြောမယ်ဆိုရင်စာတွေးပေါ့အကြောင်းအရာတွေတွေးရှိထားတော့လည်းပဲစဉ္ညင်သုံးသပ်မှုပညာအားနည်းလို့ရှင်လွယ်မှားသွားတယ်ဟောဆရာဝန်တွေဟာသုတအနေနဲ့သင်ယူထားကြတယ်လှုပ်ဆောင်တဲ့အခါမှာလွယ်မှားသွားတာရှိတယ်အင်ဂျင်နီယာတွေလည်းသုတအနေနဲ့ရှိတယ်လှုပ်ဆောင်တဲ့နေရာမှာလွယ်မှားမှုတွေဖြစ်တယ်ဘာကြောင့်လို့ဆိုအတွေ့အကြုံ experience တယ်အဲ့ဒီ experience ကရတဲ့ပညာမျိုးမဟုတ်သေးလို့ပဲဖြစ်တယ်ပေါ့အဲ့တော့ပညာဆိုတာကြတော့အတွေ့အကြုံနဲ့ရင့်ကျက်လာတဲ့ပုဂ္ဂိုလ်တွေဟာအမှားရင်နည်းသွားတယ်လို့သူဆိုတယ်ဒါကြောင့်မို့သူတ္တနဲ့ပညာကိုလည်းကွက်ပြားချမ်းသာစွာဆိုတာသိရှိနားလည်ပြီးမိမိတို့ရဲ့သူတ္တကိုပညာအဖြစ်ပြောင်းလဲနိုင်အောင်ဆင်ញင်တုံဆင်ញင်စဉ်းစားသုံးသပ်ပြီးလက်တွေ့ဖော်ဆောင်တတ်ရမှာဖြစ်တယ်အဲ့ဒါလို့မဟုတ်လို့ရှိရင်သူတ္တဟာသူတ္တအဆင့်မှာပဲပျောက်ကွယ်သွားပြီးတော့ပညာအဆင့်ရောက်မလာဘူးဖြစ်တယ်ပေါ့သူတ္တနဲ့ပညာ subject matter နဲ့ wisdom ဒီနှစ်ခုအဲ့ဒီနှစ်ခုပေါင်းစပ်တာဒါကြောင့်မို့အဲ့ဒီပညာရက်ကိုအချိန်တက်ဖို့ဆိုတာကိုချင်းတရားနဲ့ပြန်ထိန်ရမှာဖြစ်တယ်။ကိုချင်းတရားနဲ့မထိန်နိုင်ဘူးဆိုရင်အသိပညာအာနေရောပါသွားပြီ။နောက်ဆုံးမှာကိုချင်းတရားပြည့်ပြားတဲ့လူဟာနလဘိန်းတို့ဘဝရောက်သွားတယ်ဆိုတာလောကမှာတာရကတွေမရှိပါဘူး။ကိုချင်းတရားပြည့်ပြားသွားတဲ့ပုဂ္ဂိုလ်တစ်ခုရဲ့ကြာဆုံးသွားမှုဟာထင်ရှားတာပဲ။အဲ့တော့ဘလောက်ပဲပညာတက်ခဲ့တက်ခဲ့ကိုချင်းတရားမထိန်တဲ့လူတယောက်ဟာလမ်းမော့ရောက်သွားတာပဲခုခေတ်စကားနဲ့ပြောရင်မြောင်းနဲ့ရောက်သွားပြီပေါ့နော်အကိုချင်းတရားထိန်ပြီးတော့အသိပညာလည်းတက်တယ်ကိုချင်းတရားလည်းကောင်းတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတလူလူနဲ့တိုးတက်ချီးပွားလာတာဖြစ်တယ်တိုးတက်ချီးပွားချမ်းသာချီးပွားအကြောင်းတရားများကိုမြတ်စွာဘုရားကဟောကြားဆုံးမခဲ့တာဖြစ်တယ်အဲ့ဒီအတိုင်းဆောင်ရွက်လုပ်ကြနိုင်မယ်ဆိုရင်အချိန်အခါပြည့်ပြည့်စုံလာတဲ့အခါလူတိုင်းလူတိုင်းပဲမင်္ဂလာနဲ့လမ်းကြောင်းကရှောက်မယ်ဆိုရင်ချမ်းသာကြွယ်ဝလာလမ်းကြောင်းမှန်မို့ပေါ်တော့တယ်ရွှေကုံဖျားပေါ်တွားဖို့ဥတည်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာရွှေကုံဖျားရောက်နိုင်တဲ့လမ်းကြောင်းပေါ်ကိုရှောက်ရင်အနည်းနဲ့အမြန်ရောက်သွားကြမှာပဲဘသူပဲဖြစ်ဖြစ်မမှန်လျှောက်သွားလို့ရှိရင်ရောက်သွားမှာဆိုတော့သိကြသို့တော့လမ်းကြောင်းမှန်မှုလို့တယ်နောက်ပြန်မသွားဘူးလို့တယ်ပေါ့အဲ့ဒါလိုပဲမြတ်စွာဘုရားရဲ့အဆုံးအမလမ်းကြောင်းပေါ်လျှောက်လန်းတဲ့အခါမှာထက်ထက်တန်တန်လုံလဝိရိယနဲ့လိုင်းနာချင်းသုံးမှုလို့တယ်ပြောင်းပြန်မလျှောက်ဖို့လို့တယ်ပေါ့ပြောင်းပြန်လျှောက်ရင်လည်းသခန်းကိုရောက်မှာမဟုတ်ဘူးလမ်းကြောင်းလွဲမှာလို့ရှိရင်လည်းလမ်းမရှိကုန်ဖျားကိုရောက်မှာမဟုတ်ဘူးအဲ့တိုင်းပဲကိုလိုချင်တဲ့စခန်းကိုရောက်ဖို့အတွက်ဖြောက်မှန်တဲ့လမ်းကြောင်းရှောက်ပြီးတော့တဲ့တဲ့မှတ်မှတ်ဥတည်သွားဖို့လိုအပ်တယ်လို့ဆိုအဲ့တော့မြတ်စွာဘုရားကတံပတ္တိလို့ခေါ်တဲ့ပြည့်စုံအောင်မြင်ခြင်းတံပတ္တိဆိုတာအကြောင်းတရားတွေပြည့်စုံရင်အကျိုးတရားတွေလည်းပြည့်စုံလား success လို့အင်္ဂလိပ်လိုပါတာပြန်တယ် means of success means of accomplishment အောင်မြင်မှုရဲ့လမ်းကြောင်းနေဖြာရရှိမယ်အဲ့ဒီအောင်မြင်မှုလမ်းကြောင်းနေဖြာအတွက်လဲဆိုတာစဉ်းကျင်စဉ်းစားကြည့်ကြရအောင်ဘုန်းကြီးတို့ကိုမိကွန်ထုတ်ကြည့်ရမယ်မိကွန်ထုတ်တာအများကြီးပဲမထုတ်ပဲနဲ့အနှစ်ချုပ်ကိုထုတ်ကြည့်လိုက်မင်းလူဘွားရလာတဲ့အခါမှာပစ္စည်းဥစ္စာပေါ်ပေါ်များများနဲ့ကျွယ်ဝချမ်းသာခြင်းသလားလူများစုကိုဒီမေးခွန်းမေးခြင်းပစ္စည်းဥစ္စာပေါ်များချမ်းသာခြင်းသလားဆိုတော့ဒီမေးခွန်းကိုချမ်းသာခြင်းပါတယ်လို့ဖြေမဲ့အဖြေတွေဟာအများဖြစ်နေတယ်ပစ္စည်းဥစ္စာပေါ်များကျွယ်ဝချမ်းသာမှုကိုလိုလားပါသလားဆိုလိုလားတဲ့ပုဂ္ဂိုလ်ကြီးကြီးပဲဖြစ်အဲ့ဒါလူတွေရဲ့ဆန္ဒတစ်ခုအေးလိုလားလို့ရောတစ်ဖက်ကစဉ်းစားကြည့်လူတိုင်းချမ်းသာခြင်း ਨੇ ဒါပေမဲ့လူတိုင်းချမ်းသာရဲ့လားမချမ်းသာလက်တဆုပ်စာလူအနေစုသာချမ်းသာကျွယ်ဝကြဆင်းရဲတဲ့လူကပုံများတယ်ဆင်းရဲတဲ့လူကပုံများကဘာမှဆိုလို့ရှိရင်ရှိရောက်တရားဟာထမင်းဝအောင်မစားနိုင်ကြဘူး။ကဘာတူဦးရေ။ဒါကြောင့်မို့ဆဲတဲ့လူကညာနေတယ်။အ ဲ့လိုဆင်းရဲတဲ့လူတွေများနေတာဘာကြောင့်လဲကြောင်းရှာလူတိုင်းလူတိုင်းဟာမိကုန်ထုတ်လို့ရှင်ချမ်းသာကြွယ်ဝချင်ကြတယ်အချို့သောပုဂ္ဂိုလ်များသာအနည်းငယ်သောပုဂ္ဂိုလ်များသာချမ်းသာကြွယ်ဝပြီးအများစုကရုန်းကန်နေရဆဲပဲဘာကြောင့်လဲအဖြေတစ်ခုထုတ်အောင်ဖြစ်တယ်နောက်တစ်ခုကချမ်းသာပြီးတဲ့လူတွေဟာဒုတိယမျှော်လင့်ချက်လို့ပြောရမယ်မျှော်လင့်ချက်ကဘာလို့ဆိုလူဘဝလူအတိုင်းဝိုင်းထဲမှာခုံသိက္ခာရှိခြင်းချမ်းသာပြီးတော့လူမသိသူမသိလူရမဝင်တဲ့ဘဝမျိုးလည်းဒုတိယမလိုလားကြောင်ချမ်းသာပြီးရင်လူလောကအတိုင်းဝိုင်းထဲမှာခုံသိက္ခာရှိရှိနေခြင်းတယ်ဒါဒုတိယမျှော်လင့်ချက်ပဲပရမမျှော်လင့်ချက်ကပိုကြီးမားတယ်ပရမမျှော်လင့်ချက်ပြည်လာတဲ့ပုဂ္ဂိုလ်ရာဒုတိယမျှော်လင့်ချက်ရခွန်သိက္ခာရှိရှိနေခြင်းသလားအရှိန်ဆုံးကင်းမဲ့ပြီးတော့လူမသိသူမသိလူတကာမလေးစားတဲ့ပုဂ္ဂိုလ်ဖြစ်ခြင်းသလားဆိုဟဲ့ခွန်သိက္ခာရှိရှိပဲနေခြင်းညာအလုံးခွန်သိက္ခာရှိရှိနေခြင်းဟုတ်ပြီချမ်းသာကြွယ်ဝတယ်ခွန်သိက္ခာရှိတယ်အဲ့ဒါနှစ်ခုပြည့်စုံတဲ့အခါမှာဘာလို့ချင်းလာပြန်တော့ဆိုချမ်းမာခြင်းနဲ့အသက်ရှိခြင်းအေးပစ္စည်းဥစ္စာတွေတော့ပေါများပါရဲ့ခွန်သိက္ခာရှိပြီးလူတွေရဲ့လေးစားမှုတွေရှိပါလူကမချမ်းမမာဘူးဆိုရင်လိုအပ်ချက်တစ်ခုဖြစ်နေပြန်မချမ်းမမာဘူးဆိုလို့ရှင်ရှားထားတဲ့စိတ်စိတ်ဥစ္စာတွေဟာအဓိပ္ပာယ်ကင်းမဲ့တယ်လို့ဖြစ်တယ်ဒါကြောင့်တတ္တိယလူတွေရဲ့ဆန္ဒကတော့ချမ်းမာခြင်းနဲ့အသက်ရှိခြင်းအသက်ရှိခြင်းနဲ့ဒါကြောင့်မို့လူတွေဟာအသက်ရှိပါစေချမ်းမာပါစေနဲ့ဘာသာတိုင်းလူမျိုးတိုင်းကဒါကိုဆုတောင်းနေကြเนาะဆုတောင်းတာလူတွေရဲ့ဆန္ဒချမ်းမာပါစေအသက်ရှိပါစေဒါကိုအဓိကထားပြီးတော့ဆုတောင်းနေကြတာဖြစ်တယ်အဲ့တော့လူတွေရဲ့ဆန္ဒဒီဘဝမှာနံပါတ်1ချမ်းသာကြွယ်ဝခြင်းနဲ့နံပါတ်2ခုံသိက္ခာရှိရှိနေခြင်းနဲ့နံပါတ်3ချမ်းမာပြီးတော့အသက်ရှိခြင်းနဲ့ဆိုဒီအချက်3ချက်ပြည့်သွားရင်လူဘဝတစ်ခုမှာလုံလောတဲ့အတိုင်းအတာတစ်ခုရရှိထားခြင်းမှာဖြစ်တယ်အဲ့ဒီအတိုင်းအတာရရှိပြီးတဲ့နောက်မှာမျှော်လင့်ချက်ကုန်ဆုံးသွားမလားဆိုတော့မကုန်သေးဘူးဘာမျှော်လင့်ကြတော့ဆိုလူတိုင်းလူတိုင်းဟာတိနေကြတယ်သက်ကြီးလာလို့ရှိရင်ဒုဗ္ဗဝါဆိုတာထာဝရမဟုတ်ဘူးနောက်ဆုံးတနေ့ကျတော့တိဆုံးရမှာပဲဖြစ်တယ်အသေးပြီးဒီဤအခြားမဲ့၌နောက်ဘဝမှာကောင်းရသူဒီဘုံရောက်ဖို့ဆိုမျှော်လင့်ကြပြန်တယ်ပေါ့အဲ့တော့နောက်ဘဝကောင်းရသူဒီဘုံရောက်ချင်တယ်ဆိုတဲ့ဆန္ဒဟာနောက်ဆုံးဆန္ဒလေးတစ်ခုပဲလို့သူဆိုတယ်အဲ့တော့လူဘဝမှာလူတိုင်းရခြင်းနဲ့ညွန်မှန်းချက်ကြီးလေးရပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းနဲ့ဂုဏ်သိက္ခာရှိရှိနေခြင်းနဲ့ကျမ်းမာ၍အသက်ရှင်ကြီးရှိခြင်းနဲ့တည်တဲ့နောက်မှာကောင်းရသူဒီဘုံရောက်ခြင်းနဲ့ဆိုတဲ့ဒီလူသားတိုင်းရဲ့လူအင်ဆန္ဒဒီလူအင်ဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့အကြောင်းတရားရှိသလားဆိုတော့ရသဗျာကိုယ်တိုင်ကအဲ့ဒီလိုခြင်းဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့အကြောင်းတရားဟာ၄မျိုးရှိတယ်လို့ဟောထားတာနော်၄မျိုးရှိတယ်အဲ့ဒီ၄မျိုးကဘာလဲလို့ဆိုရင်နံပါတ်၁ကတတ္ထာတတ္ထာဆိုတာယုံကြည်မှုလို့ဘာသာပြန်တယ်အင်္ဂလိပ်လို confidence လို့ခေါ်တာအဲ့တော့ယုံကြည်မှုဆိုတာဘာကိုယုံကြည်တာလဲဆိုရင်ကောင်းတာလို့ရင်ကောင်းတာဖြစ်ရမယ်မကောင်းတာလို့ရင်မကောင်းတာဖြစ်တတ်တယ်ဆိုတဲ့အကောင်းအဆိုးအကြောင်းအကျိုးပေါ်မှာယုံကြည်တာနောက်တစ်ခုကလောကမှာအမှန်တရားဆိုတဲ့ပုံမှာယုံကြည်လက်ခံတာလို့ရင်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့တဏိဋ္ဌံနဲ့ရှိပြီယုံကြည်တာ တချို့ကိစ္စတွေကအခုလို့အခုရှိတာမဟုတ်ဘူးမယုံကြည်တဲ့လူကဆက်မလုပ်ကြတော့အခုဒီကနေ့ခေတ်မှာကဘာမှာအစရှိတဲ့လူတိုင်းလူကောင်းကင်ခရီးကသွားနိုင်တဲ့လေးမြန်းဆိုတာတိထွင်မှုဟာလွယ်တကူဖြစ်လာတာမဟုတ်ဘူးအမျိုးမျိုးစံသက်စံသက်တဲ့လူတွေဟာဘဝဆုံးရှုံးလို့အနစ်နာမျိုးစုံခံပြီးတော့မှတဖြည်းဖြည်းချင်းတိုးတက်လာပြီးတော့ဒီအဆင့်ရောက်လာတာဖြစ်တယ်အဲ့ဒီလိုဆက်လက်ပြီးလှုပ်တာဟာယုံကြည်လို့လှုပ်တာပဲဖြစ်တယ်မယုံကြည်ရင်လှုပ်မှာမဟုတ်ဒါကြောင့်မို့အလုပ်တစ်ခုကချက်ချင်းဖြစ်တာပေါ့ဘုရားဘာသာတရားတော်နဲ့ပြောမယ်ဆိုလို့ရှိရင်သူမိရာယသိဘဝမှာဒီပင်ကရာမြတ်စွာဘုရားကကောရမဖရာဖြစ်လိမ့်မယ်လို့ပြတိကြားခဲ့တယ်။အဲ့ဒီမှာသူမိတာရဲ့တေးဟာလေးသိင်ချင်းနဲ့ကဘာတသိင်ပါရမီဖြစ်ရင်ဖရာဖြစ်မယ်ဆိုတာကိုသူယုံကြည်။ယုံကြည်လို့သူဟာလှုပ်ဆောင်ခဲ့တာဖြစ်တယ်။အကယ်၍များမယုံကြည်ဘူးဆိုလို့ရှိရင်ဒီအလုပ်ကိုသူလက်လျှော့ပြမှာဖြစ်တယ်။ဘယ်ဟာပဲဖြစ်ဖြစ်ယုံကြည်မှုဆုံးဖြတ်မှုအမှန်တမ်းအရေးကြီးယုံကြည်တယ်ဆိုတဲ့နေရာမှာ resolution ဆိုတဲ့ဆုံးဖြတ်ချက်ပါအဲ့ဒီဆုံးဖြတ်မှုတဏိဌာန်ချထားမှုဟာတတ္တလို့ခေါ်တဲ့အရာတစ်ခုပဲဖြစ်ရမယံခတတ္တကိုအဓိမောက်ခ resolution decision လို့ခေါ်တဲ့ဆုံးဖြတ်ချက်ဆုံးဖြတ်ချက်ရှိတဲ့ပုဂ္ဂိုလ်တယောက်ဟာမမိတ်မတုံစူးစမ်းတဲ့ခါနောက်ဆုံးမှအောင်မြင်သွားတယ်တောင်တဲ့သမားတယောက်ဟာဘလောက်ပဲမြင်မြင်ဒီတောင်ထိတ်ကိုငါရောက်ရမယ်လို့ယုံကြည်ချက်ရှိတယ်။ယုံကြည်ချက်ကိုဥတည်ပြီးတော့ချိုးစားအထောက်အမှုလုပ်တဲ့အခါမှာသူမျှော်မှန်းတဲ့အတိုင်းရောက်သွား။စီးပွားရှာတာလည်းထို့အတူပဲနော်။လောကမှာစီးပွားဥစ္စာကြွယ်ဝချမ်းသာခြင်းနဲ့ဆိုရင်ယုံကြည်ချက်နဲ့လုပ်ရမှာဖြစ်တယ်။သို့သောယုံကြည်ချက်တစ်ခုတည်းလားလို့တော့ယုံကြည်ချက်ပေါ်မှာလှုပ်ဆောင်မှုတွေပါလာ။ဘာတွေပါလာတော့ဆိုရင်နော်ဖြစ်ချင်တဲ့ဆန္ဒကျိုးပန်းအထုံးမှုလုံလဝီရိယစိတ်ဓာတ်ကြံ့ခိုင်မှုအသိပညာဆိုတာပေါင်းဆက်ရမှာဖြစ်တယ်။ဘယ်ရာပဲဖြစ်ဖြစ်တစ်ခုတည်းမဟုတ်ဘူးဆိုတာကိုတော့သတိထား။အချိန်ကိုပြောနေတဲ့နာယီလေးတစ်ခုတည်းပဲစဉ်းစားကြည့်မယ်။လူတိုင်းလူတိုင်းနာယီကိုသုံးနေတာစဉ်းစားကြည့်လိုက်အဲ့နိုင်လေးမှာလက်တံနှစ်ခုပါတယ်မျက်နှာပြင်မှာခဏန်းလေးပါတယ်အတွင်းမှာပင်နီယံဆိုတဲ့စက္ကရိယာတွေပါတယ်ဘက်ထရီပါတယ်ကဲအဲ့ဒါတွေတစ်ခုချိုးထည့်သွားလို့ရှိရင်အချိန်ကိုဖော်ပြနိုင်အောင်မလားမပြနိုင်ဘူးဘက်ထရီလည်းကောင်းတယ်ပင်နီယံလည်းကောင်းတယ်လက်တံတစ်ခုကိုဖြုတ်ထားလိုက်အာမမလုံးနဲ့လက်တံတစ်ခုပဲဖြုတ်ထားအတူပဲဖြုတ်ဖြုတ်အရှိပဲဖြုတ်ဖြုတ်အချိန်ကိုသိနိုင်အောင်သိနိုင်အောင်အလုံးဟာပေါင်းဆက်နေမှာဖြစ်တယ်ဆိုတဲ့သဘောတရားကိုပြောပြတာအလုံးဟာပေါင်းဆက်ညီညွတ်ပေါင်းဆက်နေမှာအကျိုးရလတ်တစ်ခုဆိုထွက်တာဖြစ်တယ်ဒါကြောင့်မို့အကြောင်းတရားတွေအလုံးပေါင်းဆက်နေပြောတဲ့အခါတော့တစ်ခုကိုဥတည်ပြီးပြောတာဖြစ်တော့လည်းပဲအကြောင်းတရားတွေဟာတစ်ခုတည်းမဟုတ်ဘူးစီဝါဥစ္စာတိုးတက်တယ်လို့ဆိုတဲ့ပုဂ္ဂိုလ်တွေဟာဘာတွေနဲ့ပေါင်းဆက်ထားတာရောဆိုလို့ရှိရင်သူတို့ဟာသူများတဲ့ပို့တဲ့လုံလဝီရိယစ조사အထုံးမှုရှိတယ်။အဲ့ဒီစ조사အထုံးမှုဆိုတဲ့အထဲမှာဘာတွေပေါင်းဆက်ထားရောလို့ဆိုရင်လုပ်ငန်းကျွမ်းကျင်မှုပါတယ်။နည်းပညာပါတယ်။ဆွဲလုံလကြီးမားမှုပါတယ်။ကိုယ်တိုင်လုံနိုင်စွာရှိတယ်စီမံခံခွဲတတ်တဲ့စွမ်းရည်တတ်တရှိတယ်ဆိုအဲ့ဒီငါးချက်ပေါင်းဆက်ပါဝင်နေပြီးတော့စ조사ရမှာဖြစ်တယ်ဒီတိုင်းအယမ်းမဲ့လှုပ်ရှားနေတာကို조사တယ်လို့ပြောတာမဟုတ်조사မှုဆိုဒီမှာအကြောင်းတရားတွေပေါင်းဆက်ပြီးတော့조사နေတာလားဖြစ်တယ်အဲ့ဒါလို့ငါးရက်လုပ်ငန်းကျင့်မှုမရှိရင်လည်းပျက်စီးတယ်နည်းပညာမကောင်းရင်လည်းမအောင်မြင်ဘူးဆွဲမရှိလို့ရှိရင်လေအောင်မြင်မှုပန်းနိုင်ကိုမရောက်နိုင်ဘူး ကိုယ်တိုင်မလုံတတ်ဘူးဆိုတဲ့လူတွေလည်းအောင်မြင်မှုတရဖူမဆောင်နိုင်ဘူးစီမံခန့်ခွဲထက်ချင်းဆိုတာမရှိဘူးဆိုရင်လည်းအောင်မြင်မှုမရနိုင်ဘူးဒါကြောင့်မို့ကြိုးပမ်းအထောက်တယ်ဆိုတာဟာလုပ်ငန်းကြံ့ကျင်မှုဤပညာကောင်းမှုဆွဲလုံးလာချိန်မှမှုနဲ့ကိုယ်တိုင်လုံနိုင်စွမ်းရှိမှုလုံနိုင်စွမ်းဆိုတော့ကိုယ်လည်းလုံတတ်တယ်လုံတတ်မှစီမံခန့်ခွဲတတ်တာဖြစ်တယ်ကိုယ်မတတ်တဲ့ပညာရက်ကိုသူများသွားဆရာလုံလို့ရှိရင်သူလိမ်သမားခံရမှာပဲဒါတေချာတဲ့တရားနော်အဲ့တော့ကိုယ်ကိုယ်တိုင်လည်းတတ်တယ်ကိုယ်ကိုယ်တိုင်တတ်တဲ့ပညာနဲ့သူများကိုစီမံခန့်ခွဲတတ်တယ်ဆိုဒီအချက်၅ချက်ပြည့်ပြည့်ဝဝပေါင်းစပ်ပြီးဆိုရင်အထွတ်ထိပ်ကိုရောက်လာတာပဲဖြစ်တယ်အဲ့တော့မြတ်စွာဘုရားကခုနပြောတဲ့လူဆန္ဒတွေဖြည့်ဆည်းဖို့အတွက်တတာဆိုတဲ့ယုံကြည်ချက်အခြေခံအဖြစ်ရှိရမယ်ယုံကြည်ချက်ရှိလာပြီးတဲ့နောက်မှာလူသားတွေအတွက်ဘာကြီးချင်းတို့အပ်တယ်လဲဆိုရင်ကိုချင်းတရားဆိုတာလေလောကလူတွေကကိုချင်းတရားကိုဒီနောက်ဘဝအတွက်လို့ထင်ကောင်းထင်တယ်လေမဟုတ်ဘူးဒီဘဝကြီးပွားတုတ်တယ်လေကိုချင်းတရားကောင်းမှကြီးပွားတုတ်တယ်ကိုချင်းတရားပြက်ပြားသွားတာနဲ့တပြိုင်နဲ့ဒီလူရဲ့စီးပွားဥစ္စာတွေဟာကျိုးကျပျက်စီးသွားတယ်ဒါကြောင့်မို့ကိုချင်းတရားဆိုတာအမှန်တမ်းအရေးကြီးတာကိုချင်းတရားဆိုတာတခြားဟာတွေမဟုတ်ဘူးအနည်းဆုံးခုနကဆောက်တည်လိုက်တဲ့၅ပါးတိလအဲ့ဒီ၅ပါးတိလဟာအခြေခံခိုင်းလို့နဲ့ကိုချင်းတရားပဲဖြစ်တယ်အဲ့ဒီကိုချင်းတရားတွေကနေတခုဖောက်ဖျက်လိုက်တာနဲ့တပြိုင်တည်းဇန္နာတွေကပြိုကွဲသွားနိုင်ဘာလဲလို့ဆိုမူရစေဝသုံးလိုက်ပါလေအယသေသာတောက်စာမူရစေဝသုံးဆွဲလိုက်တာနဲ့တပြိုင်တည်းဇန်တဲ့ဟာတွေပါချိုးပေါက်ကုန်တတ်ပေါ့ဒါကြောင့်မူရစေဝသူရမေရယမစ္ဆပမထဌာနသူကကိုယ့်ရဲ့စိတ်ထက်ကိုသာပျက်စီးစေတာမဟုတ်ဘူးကျမ်းမာရေးကိုလည်းဖျက်စီးတယ်စိတ်ထက်ကိုလည်းဖျက်စီးစေတယ်တံမိုးချီမာတဲ့လူတွေရဲ့တတိထားမှုဆိုတဲ့တတိကိုလည်းဖျက်စီးနိုင်တယ်ဒါမို့မူရစ်တယ်ဆိုတာမူရစ်ခြင်းရဲ့အကြောင်းဖြစ်တဲ့တရားတွေမူရစ်ခြင်းမူရစ်စေတတ်တဲ့အရာတွေကိုသုံးစွဲခြင်းဟာလူဘဝမှာလူညွန်တုံးစေခြင်းပဲဖြစ်တယ်သိတော့သိတယ်လောကလူတွေဟာမသိကြတာတော့မဟုတ်ဘူးတိကြတိရတနဲ့မလုံးနိုင်တာဘာချောင်လဲတိတယ်မရှောင်းနိုင်ဘူးမတိလို့လုံးမိတာကတခုတိတိကြီးလုံးနေတာကတခုဘာချောင်လဲလို့ဆိုလူသားတွေကိုမကောင်းတဲ့ဘက်ကိုပို့ဆောင်နေတာအင်အားချီမာဆုံးအကြောင်းတရားနှစ်ခုရှိတယ်ဆိုတာလေးကိုမှတ်သားထားအင်အားချီမာဆုံးအကြောင်းတရားနှစ်ခုဆိုတာဘာလို့ဆိုရင်တဏှာဆိုတာရဲ့တဏှာဆိုတာလူချင်းတောင်းတနေမှုနောက်တစ်ခုကအမှန်မသိမှုအဝိဇ္ဇာအဝိဇ္ဇာနဲ့တဏှာဒီနှစ်ခုဟာပေါင်းဆက်ပြီးတော့လောကကြီးတစ်ခုလုံးကိုဒုက္ခရောက်အောင်ဖြစ်ပေါ်စေတတ်တယ်ခုခေတ်နဲ့ပြောမယ်ဆိုရင်လူကိုဒုက္ခပေးနေတဲ့ယောဂကြီးဟာကင်ဆာယောဂလို့ပြောမယ်ဆိုရင်နော်ကင်ဆာယောဂဖြစ်ပွားနေတဲ့လူတွေမှာကင်ဆာယောဂကဒုက္ခပေးတယ်လို့ဆိုရလို့လူတွေရဲ့စိတ်ဓာတ်ကိုပျက်စီးစေတတ်တဲ့တရားနှစ်ခုဟာအဝိဇ္ဇာနဲ့တဏှာပဲဖြစ်တယ်အဝိဇ္ဇာကအမှန်မသိတာတဏှာကတတ်မဲ့တာအဲ့ဒီနှစ်ခုဟာအပြန်အလှန်ဥဆောင်မှုပေးနေတယ်စဉ်းစားပြီးတော့ခြေအောင်လူငယ်တယောက်မူရစေဝရဲ့ဆိုးချိုးကိုမသိဘူးမူရစေဝသုံးလို့ရှိရင်စိတ်ကူးရင်လို့ကောင်းတယ်ဆိုတဲ့ကောင်းတယ်ဆိုတဲ့အကြောင်းလေးကိုသိပြီးတော့ဆိုးချိုးကိုမသိသည့်အတွက်ကြောင့်မူရစေဝကိုစသုံးလိုက်တယ်သုံးလိုက်တဲ့အခါသတ်သုံးတော့ကတော့မသိလို့လုံးမိတယ်ပေါ့အဲ့ဒါအဝိဇ္ဇာကဥဆောင်လိုက်တာပဲမသိခြင်းဟာအဝိဇ္ဇာအေးသုံးလိုက်တဲ့အခါကျတော့ဖြတ်လို့မရတော့ဘူးဆိုတာကျတော့တဏှာဖြစ်သွားတယ် ဖြတ်လို့မရတော့ဘူးဆိုးကျိုးတွေတည်တယ်အိမ်ကမိဘတွေကလည်းမချီဘူးဆွေမျိုးသားချင်းတွေကလည်းမချီဘူးဘယ်သူမှလက်မခံတော့ဘူးဆိုတဲ့ဒုက္ခဒုက္ခရောက်တာတွေကိုသိတော့လည်းပဲဖြတ်မရလို့သူဟာမရှောင်နိုင်လို့ဆက်သုံးနေတာကြတော့တဏှာကဥဆောင်တယ်လို့ခေါ်တယ်တိတိကြီးလှုပ်တာကြတော့တဏှာကဥဆောင်တယ်မတိလို့လှုပ်တာအဝိဇ္ဇာကဥဆောင်အဲ့တော့ဒီရဲ့ရင်ထဲနှလုံးထဲမှာဖြစ်နေတဲ့လူစိတ်ထဲမှာစွဲနေတဲ့ဒီအစိုးတရားနှစ်ခုဟာလူတွေကိုဆိုးကျိုးတက်ရောက်စေတာပဲဖြစ်တယ်ပေါ့အဲ့ဒီတရားနှစ်ခုဟာဖယ်ရှားရမယ်နိလန်ရှိတယ်ပေါ့ဖယ်ရှားရမယ်နိလန်ကအလုံးဟာအသိပညာနဲ့ဖယ်ရှားရမှာပဲဖြစ်တယ်ဒါကြောင့်မို့အသိပညာကိုတိုးတက်အောင်အခြေခံကကိုချင်းတိလိုက်ကိုချင်းတီလာနဲ့စတင်ပြီးတော့ထိမ့်သိမ့်နေပြီးတဲ့အခါကျတော့ပညာဆိုတဲ့အသိပညာနဲ့ထိမ့်သိမ့်နေအပညာဆိုတာလုံးတင်တာနဲ့မလုံးတင်တာခွဲခြားသိတာပညာလုံးတင်တာနဲ့မလုံးတင်တာခွဲခြားသိမှမလုံးတင်တာကိုရှောင်နိုင်မှဖြစ်တယ်လုံးတင်တာကိုလုံးနိုင်မှဖြစ်တယ်လုံးတင်တာလုံးမှမလုံးတင်တာရှောင်မှလူ့ဘဝခြေဘဝတိုးတက်နိုင်တာဖြစ်တယ်ဒါကြောင့်မလို့သီလနဲ့ပညာဒီနှစ်ခုဟာအရေးပါတယ်လို့ပြောတာနော်ဒီသီလပညာနှစ်ခုပေါင်းစပ်ထားလိုက်ရင်ခုနပြောတဲ့လူရဲ့စိတ်ဆန္ဒတွေအားလုံးဟာပြည့်ဝလာမှာပဲဖြစ်တယ်စီဝါဥစ္စာတိုးတက်ခြင်းနဲ့ဂုဏ်သိဂုဏ်သရင်ကြော်ကြားခြင်းနဲ့လူရဝင်ခြင်းနဲ့ကျမ်းမာခြင်းနဲ့သက်ရှိခြင်းနဲ့နောက်ဆုံးဘဝတစ်ခုဆုံးသတ်ရင်တည်သည့်ချမဲမှာကောင်းတဲ့ဘုံကိုရောက်ချင်တယ်ဆိုတော့သူရဲ့ဆန္ဒတွေကိုပြည့်ဝစေနိုင်တဲ့အကြောင်းတရားတွေအဲ့ဒီထဲမှာမြတ်စွာဘုရားက generosity လို့ခေါ်တဲ့ရည်ရွယ်မှုကိုယ်သာသုံးမယ်ဆိုတော့ကျင့်မြောင်းတဲ့စိတ်ရှိနေလူတွေဟာမကျဉ်းနှံ့မှုနဲ့နေထက်တယ်အဲ့ဒါကိုစာပေကျမ်းကမှာစာခလို့ခေါ်တယ်စာခဆိုတာကိုယ်သာသုံးမယ်ဆိုတဲ့မစ္စရိယတရားရဲ့စัจจမဲ့တရားပဲဖြစ်တယ်မစ္စရိယဆိုတာကိုတယောက်တည်းအရာရာမှာကို့အတွက်သာချစ်တတ်တယ်အများအတွက်မချစ်တတ်တဲ့သဘောတရားကိုလိုဘယ်သူ့ကိုမှမဖြစ်စေချင်တာကိုတယောက်တည်းပဲဆိုတဲ့ကိုချိုးရှာအတ္တကြီးမားတဲ့မစ္စရိယတရားကိုဖယ်ရှားနိုင်မှုလိုအပ်တယ်အဲ့ဒါဖယ်ရှားလိုက်လို့ရှိရင်အလုံးလူရဲ့ဆန္ဒဟာပြည့်စုံသွားမှာဖြစ်တယ်။ဒါကြောင့်မို့မှတ်သားထားဖို့ရာကလူဆန္ဒပြည့်ဝဖို့အတွက်နံပါတ်1ကယုံကြည်ချက်တတ်တာနံပါတ်2ကကိုချင်းသီလနံပါတ်3ကစာခနံပါတ်4ကပညာလို့သူဆိုလို့တယ်။အဲ့ဒီမှာအရေးကြီးဆုံးနှစ်ခုကိုပြောပါဆိုရင်သီလနဲ့ပညာပဲနော်ရည်ချီဆုံးနှစ်ခုอ่ะตีละปัญญา2ခုရှိရင်จันทร์ฤทธิ์ဖြစ်ဖို့မခဲရင်တော့ဒါကြောင့်မို့ตีละปัญญาก็တော့တစ်ခုตีละကိုဖယ်ပြီးတော့ปัญญาတစ်ခုတည်းอยู่လို့လည်းမရဘူးปัญญาကိုဖယ်ပြီးကိုချင်းตีละတစ်ခုတည်းလုံးလို့လည်းမရဘူးဒီ2ခုอ่ะခေါင်းနဲ့ปั้นလို့ပဲทิ้งกาတစ်ချက်มาခေါင်းနဲ့ปั้นလို့ပဲဒီ2ခုอ่ะปองซัดท่ามาဖြစ်တယ်ไอ้หลูนักศึกษาก็ဆုံးမဩဝါဒပေးပြီးတော့ဟောကြားခဲ့တာဖြစ်တယ်ပေါ့အဲ့ဒါမြတ်စွာဘုရားရဲ့အဆုံးအမတွေဟာလောကမှာလက်တွေ့ကြတယ်အေးကြီးပွားတိုးတက်ဖို့အတွက်ဒီရည်ချင်းတွေအနေထားတစ်ခုဖော်ဆောင်မှုမြတ်စွာဘုရားဒီအရည်ချင်းတွေပြည့်ပြီးတဲ့နောက်မှာဒီပုဂ္ဂိုလ်တယောက်ဟာစင်စစ်မပြတ်လဲပတ်ပြီးတော့ကြီးပွားနေတခါတလေခြေပွားတွတ်တက်မှုတော့ရှိတယ်ခြေပွားတွတ်တက်မှုကတဖြည်းဖြည်းယိုယွင်းပြီးတော့ကြာဆုံးသွားတာလည်းရှိတယ်ဆက်ယုံကြီးတော့တည်ထားတဲ့စက်တွေမလဲပတ်နိုင်ဘူးလဲရင်ရှုံးတယ်နော်လဲလိုက်တာနဲ့ရှုံးကုန်ဆက်မလဲနိုင်တာမျိုးဖြစ်တယ်အဲ့တော့ဆက်ပြီးလဲပတ်နေဖို့အတွက်ကဘာတွေလိုအပ်လဲကောင်းတဲ့လမ်းကြောင်းပေါ်ရောက်ပြီးတော့ဆက်ပြီးဖြစ်နေဖို့အတွက်လိုအပ်ချက်ကဘာလို့ဆိုနံပါတ်1နေရာရွေးချယ်မှုမှတ်ကန်ရမယ် ဒါကိုပฏิရူပတေသဝတ္တလို့မင်္ဂလာတရားထဲမှာဟောတာအဲ့ဒါနေရာရွေးချယ်မှုမှန်ကန်ခြင်းပဲနော်နေရာရွေးချယ်မှုမှန်ကန်ရမယ်နောက်ပြီးတော့လူတော်လူကောင်းကုလုပ်ငန်းကိုပံ့ပိုးနိုင်မဲ့ပုဂ္ဂိုလ်ဆရာကောင်းသမားကောင်းအကျံကောင်းညာကောင်းပေးနိုင်တဲ့ပုဂ္ဂိုလ်နဲ့လက်တွဲရမယ်ဒါနော်နေရာရွေးချယ်မှန်ကန်တဲ့နေရာကိုရွေးချယ်ခြင်းဆရာကောင်းသမားကောင်းအပေါင်းအသင်းကောင်းနဲ့လက်တွဲခြင်းနံပါတ်3ကအတ္တသမပဏိတိလို့ခေါ်တယ်ကိုကိုကိုပြုပြင်ထိမ့်သိမ်းဆောက်ရှောက်ခြင်းကိုကိုပြုပြင်ထိမ့်သိမ်းဆောက်ရှောက်ခြင်းဆိုတာဘာအရုံးစိသီလနဲ့ပညာပဲကိုကျင့်တရားကောင်းအောင်ထိရမယ်အသိပညာတိုးတက်နေအောင်အမြဲလုပ်ရအောင်အသိပညာတိုးတက်နေအောင်ဘာလုပ်ရအောင်လဲစာဖတ်ရှုရမယ်စဉ်းစားရမယ်ကိုယ်နဲ့သက်ဆိုင်တဲ့ဆောက်ချက်တွေကိုဖတ်နေရမယ်အမြဲလေးလာရမယ်မေးမြန်းရမယ်ဆွေးနွေးရမယ်ဆွေးနွေးမှုဆိုတဲ့နေရာမှာဒီကနေ့ခင်မှာဆွေးနွေးမှုတွေကပုံစံနဲ့နဲ့ပြောင်းတယ်နော်အကြောင်းအရာတစ်ခုကိုအကျိုးပေါ်အောင်ဆွေးနွေးဖို့လိုအပ်တယ်ပေါ့အခုကတံမိုးရှိတာဆွေးနွေးမှုမရှိမဟုတ်ဘဲနဲ့တခြားအကြောင်းအရာတွေဆွေးနွေးပြီးဆွေးနွေးပွဲမှာရံဖြစ်သွားကြတာလည်းရှိတယ်ကိုဟာသူဟာရှည်တန်းတင်ပြီးပြောကြတာဖြစ်တယ်တကယ်အကြောင်းအရာတစ်ခုဆွေးနွေးမှုဟာအမှန်တံမိုးရှိတယ်လို့ပြောဒီကနေ့ခေတ်ဆွေးနွေးပွဲတွေနော်အစည်းအဝေးတွေအမှန်တံများတယ်သို့တော့အကောင့်ထဲမပေါ်တဲ့အစည်းအဝေးကိုနေတိုးလို့ခေါ်တယ်နော်နေတိုးလို့ခေါ်တယ်နေတိုးဆိုတာအတိပယ်ဖွင့်တဲ့အခါကျတော့ non action talk only တဲ့ဒီနေတိုးက NATO ဒီစကလုံးလေးလုံးလေးကိုပေါင်းပြီးနေတိုးလို့ခေါ်တယ် non actionလုံးမပါဘူးတောက်ကုန်းนี่အပြောတက်တက်ပဲဆိုတော့အဲ့ဒီအစည်းအဝေးမျိုးကြရင်တော့သုံးမွင်မှုဒါတေချာတယ်เนาะလုံးတော့လုံးတယ်ငွေကုန်ကြီးချအစည်းအဝေးကြီးတွေကျင်းပတယ်ပြီးရင်အဘောင်အရင်တန်တန်နဲ့ပြောသွားကြတယ်စာရန်ကြီးတွေဖတ်ကြတယ်ဟိုဟာတွေလုတ်တယ်ပြီးပြီဆိုတော့အတန်တွေတိတ်သွားတယ်နောက်ထပ်အကောင့်ထဲပေါ်တာလည်းမရှိဘူးဘာမှလုတ်တာလည်းမရှိဘူးဆိုအဲ့ဒါနေတို့အစည်းအဝေးလို့သာမှတ်ထားပြီ။နော်။နေတို့အစည်းအဝေးဆိုတာအချိန်ကုန်ခြင်းငွေကုန်ခြင်းပဲဖြစ်တယ်။ non action talk only ဆိုတာမဖြစ်စေဖို့စီမံချက်တစ်ခုချပြီးအကြံကောင်းညံကောင်းနေနဲ့လုပ်ပြီးအကောင့်ထဲပေါ်တဲ့ဆွေးနွေးပွဲပဲလုပ်သင့်တယ်ပေါ့နော်။အဲ့လိုမလုပ်လို့ရှိရင်သူကတံမိုးတက်လာမှာမဟုတ်ဘူး။အသိပညာလည်းတိုးတက်လာမှာမဟုတ်ဘူး။ကိုတိတာကိုပြောကိုစကားငါစကားနွားရညင်ညခုံညပြီးငြိမ်သွားကြပြန်ကော်ဖီတော့ပုံစာပြန်ညပြန်အဲ့ဒါနေတိုးအစည်းအဝေးလို့ခေါ်တယ်အဲ့ဒါမျိုးမဖြစ်သင့်ဘူးအစည်းအဝေးတစ်ခုကပညာရသွားစီမံချက်တစ်ခုဖြစ်သွားမယ်အများရဲ့ဆုံးဖြတ်ချက်နဲ့တစ်ခုအောင်မြင်မှုရသွားဒီလိုပဲဖြစ်သင့်တယ်ပြန်ပြီးဆန်းစစ်တဲ့အစည်းအဝေးမျိုးဖြစ်တယ်အလုပ်တစ်ခုလုပ်ပြီးပေါင်းစုလုပ်တဲ့အခါမှာတို့ဘယ်တော့မှဘာလုပ်ခဲ့ဘာလုပ်တယ်အဲ့ဒီလုပ်တာအကျိုးအမြတ်ဘယ်လောက်ရှိလဲဒီနေရာမှာဘာမှားတယ်လဲဘယ်အချက်ကတော့ဆက်လက်လုပ်တဲ့ဘယ်အချက်ကတော့မလုပ်တဲ့ဘူးဆိုတာတွေကိုအများသဘောနဲ့အမှားအမှန်ရှာကြံပြီးတော့ပြုပြင်ထိမ့်သိမ့်တဲ့အစည်းအဝေးမျိုးဒါမျိုးချင်တန်ဖိုးကြီးမားတယ်လို့ပြောမလို့ဟောမို့လုံးရမယ်အစီဝေးလည်းလုံးရတယ်။တာခိဆာလို့ခေါ်တယ်အတူတကွဆွေးနွေးပြောဆိုမှုကလည်းရှိရ။ဒါမှအကြံကောင်းညံကောင်းတွေရနိုင်တာဖြစ်တယ်။အေးဒါကြောင့်မို့မြတ်စွာဘုရားဟောတဲ့အဆုံးအမတွေကဒါတွေအားလုံးခြုံငုံထားတာ။နေရာရွေးချယ်မှုမှန်ကန်ရမယ်။မိကောင်းဆွေကောင်းအကြံညာကောင်းပေးနိုင်တဲ့ပုဂ္ဂိုလ်တွေနဲ့ဆုံစည်းရမယ်။ပြီးတဲ့အခါကျတော့အတ္တသမပဏိတိကုကုကုပြုပြင်ထိမ့်သိမ်းနိုင်စွာရှိရမယ်မကောင်းသေးရင်ကောင်းအောင်ပြန်ရမယ်တိုးတက်လအောင်လုပ်ရမယ်ကုကုကုစိတ်ကိုဟိုအ လိုမလိုက်ရဘူးလို့ဆိုလို့တယ်မကောင်းတဲ့ဘက်ကိုအလိုမလိုက်ရဘူးကိုမသီလနဲ့ပြည့်စုံရင်လားအသိပညာပြည့်စုံရင်လားကိုချင်းသီလနဲ့ပြည့်စုံပြီးရင်အသိပညာဟာအမြဲတမ်ရှုခြင်းအောင်မြင်ကြီးပွားသွားတဲ့ပုဂ္ဂိုလ်ဤနိဗ္ဗာန်နေတဲ့အကိုဘာကြောင့်ကြီးပွားတယ်ဆိုတာစူးစမ်းလေ့လာခြင်းဆိုတာတွေနဲ့အသိပညာတိုးတက်နေအောင်လှုပ်ခြင်းဟာအတ္တသမပဏိဋိပဲသီလမရှိသေးရင်သီလရှိလာအောင်ကိုချင်းပညာအားနည်းနေသေးရင်ပညာတိုးတက်လာအောင်ကြိုးစားအထောက်အောင်ဒါအတ္တသမပဏိဋိအဲ့ဒီအားလုံးအခြေအနေတစ်ခုဟာအခြေခံရှေ့ကလုတ်ခဲ့ပြီးသားဖြစ်တဲ့ရှေးကုသိုလ်ကံအခြေအနေကောင်းပေါ်မှာပူတည်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်ဘုရားတို့တွေဟာလူဘဝရလာကြတဲ့အခြေအနေကောင်းတွေရထားပြီးသားဖြစ်တယ်။အခြေအနေကောင်းတွေဟာရထားပြီးသားဖြစ်လို့ကိုယ်ရှင်နဲ့နှလုံးထဲမှာကောင်းမြတ်တဲ့အနေထားတွေနားလည်နိုင်စွမ်းရှိတဲ့ပင်ကိုယ်ဉာဏ်တွေရှိပြီးရှစ်ဆက်အလုံးလို့ဖို့ပဲလိုအပ်တယ်။အလုံးလို့မယ်ဆိုလို့ရှင်အောင်မြင်ကြီးပွားမှုတွေဟာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆက်လက်ပြီးတော့အောင်မြင်သွားမှာအဲ့ဒါကိုတမ္ပတိ14ပါးလို့ခေါ်တာပဲ။အောင်မြင်ကြီးပွားဖို့ရာအတွက်နေရာကောင်းရွေးချယ်ခြင်းနေရာကောင်းမှာလှုပ်အထိုင်ခြင်းမိကောင်းဆွေကောင်းရှိခြင်းဆရာကောင်းတမကောင်းအကျန်ကောင်းညာကောင်းများရာယူခြင်းပြီးတဲ့အခါမှာကိုယ့်ကိုယ်ထိမ့်သိမ်းဆောက်ရှောက်တိုးတက်မြင့်မားအောင်ကြိုးစားခြင်းနဲ့ကုသကံကြိုးစားအထောက်ခြင်းဆိုတဲ့ဒီအချက်၄ချက်ပဲဖြစ်တယ်အဲ့ဒီအချက်၄ချက်ရရှိပြီးပြီဆိုလို့ရှိရင်အောင်မြင်မှုတွေဟာတစ်ခုပြီးတစ်ခုတိုးတက်များပြားလာမှာဖြစ်တယ်။ဒါကိုမြတ်စွာဘုရားကတိုးတက်ကြီးပွားအကြောင်းတရားများအဖြစ်ဟောကြားတာဖြစ်လို့ဒီတရားများကိုမှတ်သားနိုင်ယူပြီးမိမိရဲ့ယဉ်နယ်နှလုံးထဲမှာကိုယ့်ဘဝမှာပြည့်စုံအောင်ကြိုးစားအထောက်ကြအောင်မှာဖြစ်ပါတယ်။တရားချက်ခင်သူတော်စင်ပရိသတ်ပေါင်းတို့မြတ်ဗုဒ္ဓရဲ့အဆုံးအမတရားတော်တွေဟာမှတ်သားနိုင်ယူပြီးလက်တွေ့ဘဝမှာလက်တွေ့လှုပ်ဆောင်ကြရမှာဖြစ်လို့လက်တွေ့လှုပ်ဆောင်ခြင်းအဖြစ်သာလဲအချို့တရားမှုကိုရမှာဖြစ်သည့်အတွက်ကြောင့်မမှန်ကန်ကန်ဆုံးဖြတ်နိုင်တဲ့အသိပညာကျိုးပန်းအထုံးမှုလုံလဝီရိယချမ်းခိုင်တဲ့စိတ်ဓာတ်ကောင်းမြတ်တဲ့အပေါ်မှာဖြစ်ပွားစေလိုတဲ့စိတ်ဆန္ဒလို့ဆိုရဲအောင်မြင်မှုအကြောင်းတရား၄ရပ်ကိုမိမိယဉ်တဲ့နှလုံးထဲမှာအခိုင်အမာတည်ဆောက်ပြီးကြည်ပွားတို့တဲ့အောင်ဘဝမှာကြည်ပွားတို့တဲ့အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည
်းသာဓုသာဓုသာဓုသာဓုတာဒနာတော်နေ2562ခုကောဇာတက်ကလေး1380ပြည့်ခရစ်နေ26ရက်တန်တာ2019ဇန်နဝါရီရန်ကုန်တိုင်းဒေသကြီးစမ်းကြောင်းမြို့နယ်စမ်းကြောင်းခါတင်ရစီတန်ဖွင့်တဲ့ချင်းအချိန်မှာတရားသမီးမှာတိုးတက်ကြည်ပွားကြောင်းအကြောင်းတရားများကိုဟောကြားတော်မူသောပမုခကြောင့်ဆရာတော်ဗဒနာနာနာမာနာဘိဝန္တဆရာတော်ဘုရားတရားတော်ကိုပူဇော်တော်အပြင်မတ်ကြီးလူရှင်များနဲ့ခொနယ်သားသမီးများမှဓမ္မပူဇာလှူဒါန်းရာအတွက်ခွင့်ပြုတော်မူပါဘုရားဆရာတော်ဘုရားဓမ္မပူဇာလှူဒါန်းရာအတွက်ဆရာတော်ဤကပိယဖြင့်ဥကြောသင်မှဆောင်ရွက်ပေးပါယံလေးစားစွာဖိတ်ကြားအပ်ပါれဆောင်ရံကနေမိသားစုမှာ350ကျ။ဦးသက်နောင်ထွန်းမိသားစုမှာ900ကျ။တော့ဘိုင်ယိုနီယာမိသားစုမှာ300ကျ။မင်းသားဦးရဲအောင်မိသားစုမှာ300ကျ။အခန်းနေပိုင်ရှင်များနေ9ရဲ့သားသမီးများမှာ233,800ကျ။ 苏州包，那些是得到困难上家啊，我叫来，我南康面为，我叫面嘛，啥个路段被白羊李家庄配家阿爸的。大度大度大度，有的说借着乌开小扎把一赔啊，而六千年呢，困难大的米路上无数走过，东在这边呢，今年个内家工作。为你呀，都可以的，都可以的。路那边嘛，带着我娘说，啊，都这个安尼面，大都可做那样对。三道皮呀嘛，前面皮白呀，其中从五块鱼小闸白鱼皮呀。
阿能说的，新皮呀，
新
皮呀，皮都一条都滴。什
么
阿弟娘？
什
么阿弟娘？亚西玛
达林，亚西玛达林。
内班强大姑，
内
班强大姑，眼毛比内巴多焦，眼
毛比内巴多焦，
他妈阿弟娘，
妈阿
弟娘，亚西吉央，
亚西
吉央，西丹亚勒耶，
西丹亚勒，
他妈的兵，他妈
的
兵，新金巴，
新金巴，
有路驾驭，有
路驾驭，
阿弥达达那，阿
弥达达那，
他妈达那，他妈
达那。
大家安度罗姑，比卢迦巴姑依，大家罗弥姑，有地里面耍，慢慢打打，阿勇塔里耶，阿迦迦巴姑依，大家罗弥姑，达达瓦乌图，苏苏罗频。不做家法公益，人内也苦，阿丑比路家亚多，
阿丑比路家亚多，
天涯何亚金，天涯何亚金，天涯哪亚金，天涯哪亚金，天涯多古，
天
路亚金，天涯达那，天涯多古。不做亚金，他妈不做，不做西拉那，
阿
夏比亚鲁迪，
都
看看的，
求
你亚门，
那
内本意，
阿
江超本，
十
八吉达，新培亚，
一
高木意，阿普巴嘎古。阿弥阿帕，阿婆阿婆，释迦的妈妈萨维，释
迦的妈妈萨维，
噶巴杜噶巴达，
噶巴杜噶巴达，
如来比玛，
如来比玛，
达达瓦米亚杜阿，
达达瓦米亚杜阿，
阿弥阿弥，
阿
弥
阿弥，
维阿巴公伊，
维阿巴公伊，
阿图阿片，
图阿片，
三藏卡殿，
三藏卡殿，
罗西殿内。
西
家公诺，
西家
公诺，那帮路啊，那
帮路啊，
孤独阿弥，
孤独阿弥，
为阿爸公义，
为阿爸公义，
这位罗阿弥，
这位罗阿弥，
西巴欧萨，
西巴欧萨，
夏布亚塔那鲁奈，
夏布亚塔那鲁奈，
龙安龙藏亚塔那鲁奈，
龙安龙藏亚塔那鲁奈。
西家公诺，
西家公诺，
那帮助啊，
那帮助啊，
孤独阿弥，
孤独阿弥，
为阿爸公义，
为阿爸公义，
同在这波，
同在这波，
千里公诺，
千里公诺，
龙宗弥撒，
龙宗弥撒，
达达瓦鲁提，
达达瓦鲁提，
孤独阿弥，
孤独阿弥，
菩提亚迦公尼毗约，
菩提亚迦公尼毗约。
故世那边，故世那
边，
禅那家的，禅那
家的，
释迦巴的功德里，
释迦巴的功德里，
阿耨迦迦的阿弥阿弥阿弥，
如来无价法功德，大度大度大度，阿耨迦迦的阿弥。
Thank you.